1948ခုနှစ်ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးကလူ့အခွင့်အရေးကြီးညာစာတမ်းကိုအတည်ပြုပြဋ္ဌာန်းခဲ့တဲ့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးနေ65နှစ်မြောက်အခမ်းအနားတွေကိုရန်ကုန်မန္တလေးမော်လမြိုင်မြစ်ကြီးနားစတဲ့မြို့ကြီးတွေမှာဒီကနေ့ကျင်းပခဲ့တာပါဒီကနေ့ရန်ကုန်မြို့အိဇက်တာဝါမှာကျင်းပတဲ့အခမ်းအနားမှာဆိုရင်မြန်မာနိုင်ငံအနေနဲ့နိုင်ငံတကာကလူ့အခွင့်အရေးစာချုပ်တွေကိုချွင့်ချက်မရှိအမြန်ဆုံးလက်မှတ်ရေးထိုးဖို့လူ့အခွင့်အရေးနဲ့ပတ်သက်တဲ့ပညာပေးတာတွေကိုအခြေခံပညာကျောင်းသင်ခန်းစာတွေထဲမှာထည့်သွင်းဖို့နဲ့လူမှုအလှအသီးသီးကိုလူ့အခွင့်အရေးနဲ့ပတ်သက်ပြီးထိထိရောက်ရောက်ပညာပေးဖို့စတဲ့အချက်၉ချက်ကိုလူ့အခွင့်အရေးလှုပ်ရှားသူအဖွဲ့အစည်း20ကျော်ကတောင်းဆိုခဲ့ကြပါတယ်
နိုင်ငံတကာစံချိန်စံညွှန်းများနှင့်မကိုက်ညီပဲဖိနှိပ်သည့်ဥပဒေများပြဋ္ဌာန်း၍လူ့အခွင့်အရေးလှုပ်ရှားမှုများအပေါ်ဖန်ဆီးအရေးယူမှုများကိုအမြန်ဆုံးရပ်တန့်ပြီးထိုဖိနှိပ်ဥပဒေများကိုဖျက်သိမ်းကြည့်ရန်
2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေထဲမှာပါရှိတဲ့အချက်တွေကနိုင်ငံတကာလူ့အခွင့်အရေးစံနှုန်းတွေနဲ့ကိုက်ညီမှုမရှိတဲ့ပုံမှန်တွေနဲ့ပတ်သက်ပြီးဒီကနေ့အခမ်းအနားကိုဦးဆောင်ကျင်းပခဲ့တဲ့ Equality မြန်မာအဖွဲ့ကအုပ်ချုပ်မှုဒါရိုက်တာဦးအောင်မျိုးမင်းကအခုလိုပြောပါတယ်
လက်လက်စာထုတ်ဖော်ပြောဆိုခွင့်စီတန်းလှလှကိုငင်းညက်တော့ဆန္ဒပြခွင့်ရှိတယ်။သို့တော့နိုင်ငံတော်လုံခြုံရေးရရွာတည်ငြိမ်အေဂျင်ရေးနဲ့တည်ဆဲဥပဒေအရလွဲလို့ရှိရင်တော့ဖမ်းဆီးလို့ရတယ်ဆိုတော့ကျွန်တော်တို့မှာတည်ဆဲဥပဒေဘာတွေရှိနေလဲ။အခုချိန်ထိကျွန်တော်တို့မှာအရေးပေါ်အဲ့ဥပဒေရှိနေတော့မယ်။မတရားအသိရှိနေတော့မယ်။အဲ့တော့တစ်ဖက်ကဖွဲ့စည်းပုံအခြေခံမှာလွှင့်ထားပြီးပဲတည်ဆဲဥပဒေရဒါကနိုင်ငံတော်ပုံကံမှုဆိုပြီးတော့ဆက်ဆွဲလို့ရတယ်။ဆက်သွဲတဲ့နေရာမှာမတရားအသိနဲ့ဆက်သွဲပြီးနေလုံနိုင်တော့တည်ဆဲဥပဒေရပြန်ချုပ်ထားတယ်။တည်ဆဲဥပဒေရကျွန်တော်တို့ဟိုကအားပေးတဲ့ဟာမျိုးပဲနဲ့ချုပ်ကင်မှုအတွက်လှုပ်ဆောင်တဲ့တည်ဆဲဥပဒေတွေပါနေတာကဖွဲ့စည်းပုံအခြေခံမှာအားနေချက်ပါ
အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးနေအခမ်းအနားကိုတက်ရောက်လာတဲ့လူ့အခွင့်အရေးကာကွယ်မြင့်တင်သူများအဖွဲ့ HRDP ရဲ့ခေါင်းဆောင်ဦးမြင့်အေးကမြန်မာနိုင်ငံမှာလူ့အခွင့်အရေးချိုးဖောက်တာတွေရှိနေတော့မယ်လို့ပြောပါတယ်
လူ့ခွင့်အချင်းတွေကကျွန်တော်တို့စိုးရဘလို့ပဲလူ့ခွင့်ရင်းနဲ့ကိုက်ညီတယ်လို့ပြောပေမဲ့နိုင်ငံတကာကဘလို့ပဲတတ်မှတ်ပေမဲ့မြန်မာပြည်မှာတော့လူ့ခွင့်ရင်းချိုးဖောက်မှုတွေကရှိနေသေးပါဘလို့ပဲဖြစ်ဖြစ်ရှိနေပါ
အလားတူဒီနေ့ကြောက်ရောက်တဲ့65နှစ်မြောက်အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးနေ့အခမ်းအနားတွေကိုရန်ကုန်မြို့တော်ဝင်နှင်းစီခမ်းမကချင်းပြည်နယ်မြစ်ကြီးနားမြို့နယ်နောင်နန်းကျေးရွာ AD 2000အခမ်းအနားနဲ့မန္တလေးမြို့ကန်တက်ကုန်းမဆိုးရင်ကျောင်းတိုင်းမော်လမြိုင်မြို့ရွှေမြင့်မိုထွန်းဟိုတယ်စတဲ့နေရာတွေမှာလည်းကျင်းပခဲ့ပါတယ်မြန်မာနိုင်ငံမှာပြည်တွင်းစစ်ရဲဆဲမှသာတရားမျှတတဲ့လူ့အခွင့်အရေးထွန်းကားလာမယ်လို့မြစ်ကြီးနားမြို့နောင်နှင်းကျေးရွာမှာကျင်းပတဲ့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးနေ့အခမ်းအနားကိုတက်ရောက်လာတဲ့88မျိုးဆက်ကျောင်းသားကောင်းဆောင်ကုမြအေးကပြောပါတယ
်လူ့အခွင့်အရေးလို့ပြောလိုက်ရင်ကချင်လူမျိုးတွေဆိုတဲ့ပြောလို့ပြောရမှာမဟုတ်ဘူးကချင်ပြည်ရဲ့အတွင်းမှာနေထိုင်ကြတော့လူသားအားလုံးဆုံးလို့ပြောတယ်မြန်မာပြည်တွင်းမှာနေထိုင်ကြတော့လူသားအားလုံးဆုံးလို့ပြောတယ်စစ်စီရင်စစ်ပြေတော့မှာရှိတယ်စစ်စီရဲ့ရက်သက်မှုရှိစစ်ရဲ့အောက်မှာလူ့အခွင့်အရေးဆိုတာဘယ်တော့မှထောက်ထားတာမဟုတ်ဘူး။ပြည်လူစစ်ရဲ့ကြေညာအောင်မထုတ်ငင်းနိုင်တဲ့လူ့အခွင့်အရေးဖြစ်ဖို့လုပ်ရမယ်။ဘယ်တော့မှဖြစ်နိုင်မှာမဟုတ်ဘူး။
ဒါအပြင်မော်လမြိုင်မြို့ရွှေမြုံမိုထွန်းဟိုတယ်မှာကျင်းပတဲ့အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးနေ့အခမ်းအနားမှာဆိုရင်အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြီးညာစာတမ်းအပိုက်၁၉မှာပါတဲ့လွတ်လပ်စွာထင်မြင်ယူဆပိုင်ခွင့်လွတ်လပ်စွာဖော်ထုတ်နိုင်ခွင့်နဲ့လွတ်လပ်စွာသတင်းရယူနိုင်ခွင့်ပြန်လည်ဝင်ခန့်နိုင်ခွင့်စတဲ့အချက်တွေကိုအဓိကထားဆွေးနွေးခဲ့ကြပါတယ်ကမ္ဘာကုလသမဂ္ဂအဖွဲ့ကြီးကအချက်ပေါင်း30ပါဝင်တဲ့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးကြီးညာစာတမ်းကို1948ခုနှစ်ဒီဇင်ဘာလ10ရက်နေ့ကအတည်ပြုခဲ့တာဖြစ်ပြီးအဲ့ဒီနေ့ကိုလည်းအပြည်ပြည်ဆိုင်ရာလူ့အခွင့်အရေးနေ့အဖြစ်သတ်မှတ်ခဲ့တာဖြစ်ပါတယ်ခင်ဗျာ